ဗုဒ္ဓဟူးနေ့မှာအမေရိကန်သမ္မတဖြစ်ကျန်းသက်စာချေဆိုမဲ့ဂျိုးဘိုက်ဒန်ဤကနေ့ညနေပိုင်းမှာသူစာတီဒလဝဲပြည်နယ်ကနေမြို့တော်ဝါရှင်တန်ဒီစီကိုရောက်ရှိလာပြီးဖြစ်ပါတယ်။ဒီစီကိုမထွက်ခွာခင်ကလေးမှာပဲဂျိုးဘိုက်ဒန်ကဒလဝဲပြည်နယ်လုံခြုံရေးအရေးတပ်ဖွဲ့ဌာနချုပ်ကိုသူ့ရဲ့သားဘုံမူဘောဘိုက်ဒန်အမည်နဲ့အမတ်တရအမည်ပေးဂုဏ်ပြုချီးမြှင့်တဲ့အခမ်းအနားကိုတက်ရောက်ခဲ့ပါတယ်။2015ခုနှစ်ကအုန်းနောက်ကင်ဆာရောဂါနဲ့ကွယ်လွန်သွားခဲ့တဲ့သားဖြစ်သူဘုံမူဘောဘိုက်ဒန်ကအီရတ်နိုင်ငံမှာတနစ်တာတာဝန်ထမ်းဆောင်ခဲ့မှုသလို Bronze Star သူရဲကောင်းဘက်ကိုလည်းရရှိခဲ့သူဖြစ်ပါတယ်။ဝါရှင်တန်ကိုသွားရမယ့်ခရီးကိုသူ့ရဲ့ပုဂ္ဂိုလ်ရဲ့အခမ်းအနားနဲ့စတင်လိုက်ရတာဖြစ်ကြောင်းနဲ့သူသားအခုချိန်မှမရှိတာကိုသာသူ့အနေနဲ့ဝမ်းနည်းမိကြောင်းလည်းဂျိုးဘိုက်ဒန်ကသားဖြစ်သူကိုတတိတရာမျက်ရည်ကျပြီးပြောပါတယ်။ဝါရှင်တန်ဒီစီကိုရောက်လာပြီးတဲ့နောက်ညနေပိုင်းမှာဂျိုးဘိုက်ဒန်ကသမရလင်ကွန်ထိမ်းမှပြတိုင်းမှာကျင်းပမယ်COVID-19 ကြောင့်အသက်သေဆုံးခဲ့ရသူတွေအတွက်စူတောင်းပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်။အဲဒီနောက်အမေရိကန်သမ္မတတွေရဲ့အဆိုရအဲ့ကေဟာ Blair House မှာတဲခုံမှာဖြစ်ပါတယ်။ဂျိုးဘိုက်ဒန်အနေနဲ့ဗုဒ္ဓဟူးနေ့ကျန်းသက်စာကျေးဇူးပြီးတဲ့နောက်သမ္မတဖြစ်လာပြီးပြီးချင်းအမေရိကန်နိုင်ငံတွေ့ကြုံရင်ဆိုင်နေရတဲ့အကြက်တဲပေါင်းစုံကိုဥဆောင်ဖြည့်ရှင်းရမှာလည်းဖြစ်ပါတယ်။